American ပြည်ထောင်စုကိုပထမဆုံးကျင်းလွှတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်နေရောက်ရှိလာတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းအနေနဲ့အစိုးရကြီးကဲသမ္မတတဦးအဖြစ်နဲ့တာဝန်ယူဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှလွှတ်တော်ရေးရာကိစ္စရပ်တွေကိုလေ့လာဖို့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့ရောက်ရှိလာတဲ့ဒီခီးအတွင်းမှာ VOE နဲ့တီးသန့်တွေ့ဆုံမေးမြန်းရမှာဥရွှေမန်းကအခုလိုပြောလိုက်တာပါ Washington DC ကိုရောက်လာတဲ့ခီးစဉ်အတွင်းသူရဥရွှေမန်းကို VOE ဝိုင်းတော်သားကိုသိမ့်ထိုက်ဦးကကိုယ်တိုင်တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်
ဟုတ်ကဲ့လွတ်တော်ဥက္ကဋ္ဌကြီးအငယ်သူရဥရှင်မန်းအခုလိုအမေရိကန်ပြည်ထောင်စုကိုရောက်တဲ့အချိန်မှာ VOA အမေရိကန်အသံကိုတီးသန့်ကျွန်တော်တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအခုဒီခီးစဉ်အားမကြာခင်တုန်းကကျွန်တော်တို့နိုင်ငံတော်သမ္မတကြီးဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မရှိမနှောင်းမှာရောက်လာတဲ့ခီးစဉ်လည်းဖြစ်ပါတယ်မြန်မာခေါင်းဆောင်တွေအနေနဲ့အမေရိကန်ပြည်ထောင်စုကိုအခုလိုမကြာခဏလာရောက်တာကျွန်တော်တို့မြန်မာနဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးတိုးတက်လာမှုကိုထင်ရှားနေတယ်လို့လည်းကျွန်တော်နားလည်ပါတယ်ခင်ဗျာအခုခီးစဉ်နဲ့ပတ်သက်လို့ကျွန်တော်တို့ဒီခီးစဉ်အတွင်းမှာဘယ်သူတွေနဲ့တွေ့မယ်အမေရိကန်အစိုးရကိုဘယ်လိုသတင်းစကားတွေပေါ့စီစဉ်နေရှိပြီလဲဆိုတာပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်အမေရိကန်နိုင်ငံကိုလာရောက်တဲ့အဓိကရည်ချက်နှစ်ခုရှိပါတယ်အဲတစ်ခုကတော့အမေရိကန်နဲ့မြန်မာနိုင်ငံကချစ်ခင်ရင်းနှီးမှုပုံမတို့တဲ့အစီအတွက်ရွေးချက်တစ်ခုပါပါတယ်နောက်တစ်ခုကတော့အမေရိကန်နိုင်ငံမှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်လေ့လာကြည့်တဲ့အခါမှာအဲ့ဒီမှာကျွန်တော်မြန်မာနိုင်ငံအတွက်တင့်လျော်တဲ့လုံနည်းစနစ်များကိုကျွန်တော်တို့ရောက်နိုင်ရေးအတွက်လေ့လာရဖြစ်ပါတယ်ဒီခေတ်မှာပြရှိမဲ့ပုံကူညာနေဌာနများတော့အတိအကျမဖော်ပြနိုင်တော်လေမိကအစိုးရဘက်ကတောင်ရှိတဲ့ပုဂ္ဂိုလ်များနဲ့အဓိကတော့ကွန်ဂရက်စ်လွှတ်တော်ဘက်ကပုဂ္ဂိုလ်များနဲ့တွေ့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီလိုအမေရိကန်အစိုးရကွန်ဂရက်စ်လွှတ်တော်အမတ်တွေနဲ့တွေ့တဲ့အခါမှာလွှတ်တော်ဥက္ကဋ္ဌကြီးအနေနဲ့ဘယ်လိုသတင်းစကားမျိုးကိုအဓိကပြောဖို့ရည်ရွယ်ထားပါသလဲခင်ဗျဟ
ိုကျွန်တော်တို့လွှတ်တော်ကတန်တန်တော်တော်နှုတ်ပါသေးတယ်တော်ရည်လွှတ်တော်ရဲ့လုပ်ငန်းများကိုမိမိတို့လွှတ်တော်အမှန်များလွှတ်တော်ကိုလည်းများအနေနဲ့တော်မေတ္တာများကိုအားကျွမ်းမှန်တဲ့ပြည်တော်ဆောင်ရွက်ရှိပါတယ်။တော်ရည်အမေရိကန်နိုင်ငံရောက်လာတဲ့အခါမှာအမေရိကန်နိုင်ငံမှာရှိကြတဲ့လွှတ်တော်များရဲ့အတွေ့အကြုံတွေရောက်ပြီးတော့မိမိတို့နိုင်ငံလွှတ်တော်မှာရခုတဲ့ပုံမျိုးတိုးတက်အောင်ဆောင်ရွက်ဖို့ရည်ရွယ်ပါတယ်။ဒီလိုဆိုင်တဲ့နေရာမှာဒီအမေရိကန်နိုင်ငံကိုဘလူးသင်းစကားပြည်နယ်ဆိုတဲ့ဟာတော့သူတို့မိတဲ့မိကုန်းမပါမူပြီးတော့ပြီးတော့မှဖြစ်ပါတယ်အဓိကတော့အမေရိကန်နိုင်ငံရဲ့လွှတ်တော်များအမေရိကန်နိုင်ငံအုပ်ချုပ်ရေးစနစ်များနဲ့အခြားအမေရိကန်နိုင်ငံရဲ့လူမှုစီးပွားရေးစနစ်များဘလူးဖော်ဆောင်နေတယ်ဆိုတာကိုအဓိကလေ့လာဖို့ဖြစ်ပါတယ
်မကြာခင်တုန်းကပဲမြန်မာနိုင်ငံမှာကမ္ဘာစီးပွားရေးအရှေ့အာရှကမ္ဘာစီးပွားရေးညီလာခံကြီးကျင်းပခဲ့ပါတယ်လွှတ်တော်ဥက္ကဋ္ဌကြီးကိုယ်တိုင်တက်တာကိုကျွန်တော်သတိပြုမိပါတယ်ခင်ဗျဒီညီလာခံကြီးကနေပြီးတော့မြန်မာနိုင်ငံမှာနိုင်ငံတကာရဲ့ယင်းဒီမြုံနယ်မှုတွေပို့ပြီးတော့ဒိုးလာမယ်ဆိုတော့မျှော်လင့်ချက်တွေလည်းရှိခဲ့ကြပါတယ်အဲဘယ်လိုသုံးသပ်မိပါသလဲခင်ဗျဒီညီလာခံဟာအောင်မြင်မှုရှိခဲ့ပါသလားခင်ဗျည
ီလာခံအောင်မြင်ပါတယ်အပြုသဘောလည်းအများကြီးဆောင်ပါတယ်ဒီညီလာခံလည်းအောက်တက်ကြတဲ့စီးပွားရေးကမ္ဘာနိုင်ငံအသီးသီးကပုံပုံအသီးသီးကုမ္ပဏီအသီးသီးဟာလည်းမြန်မာနိုင်ငံကိုအတွင်းကြကြလိလခွင့်ရရှိတာဖြစ်တဲ့အတွက်သူတို့တွေကဘယ်လိုလုပ်ငန်းတွေကိုဘယ်နေရာမှာဘယ်လိုပုံပုံများနဲ့လုပ်မယ်ဆိုတာလည်းသူတို့တစ်ချက်ညွှန်မှန်းနိုင်တဲ့အတွက်သူတို့တွေလည်းအများစားအခွင့်အရေးလို့မြန်မာနိုင်ငံတွေလည်းအကျိုးရှိတဲ့ဆွေးနွေးပွဲတစ်ခုလို့ပြောဆိုနိုင်ပါတယ
်ဟုတ်ကဲ့ဒီရက်ပိုင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အဓိကရေးကြတဲ့သတင်းတစ်ခုကတော့2015ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ကသူသမ္မတအဖြစ်ဝင်ပြီးတော့ရွေးချယ်လိုတယ်ဆိုတော့အကြောင်းတွေကိုနိုင်ငံတကာသတင်းတွေမှာတော်တော်လေးဖော်ပြကြပါတယ်ခင်ဗျအဲ့ဒီအပေါ်မှာလွတ်တော်ဥက္ကဋ္ဌကြီးရဲ့သဘောထားဘယ်လိုရှိပါလဲခင်ဗျအ
ဒီကတော့ဒေါ်ဆန်းစုကြည်ရဲ့သဘောဆန္ဒပဲဖြစ်ပါတယ်ဒါကသူ့အနေနဲ့ပြောပိုင်ခွင့်ရှိလို့ခဏရွေးခံမယ်ဆိုလို့ရှိနေတယ်ရွေးပိုင်ခ ခံခိုင်ခွင့်ရှိတဲ့ကိစ္စဖြစ်ပါလေ။ဘာလို့မိမိအနေနဲ့သူချရာမှတ်ချက်ပြောစရာမရှိပါဘူး
။ဟုတ်ကဲ့။ဒီအဓိကဒီလိုသမထဖြစ်ရွေးချယ်ခံမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေမှာကန့်သက်ချက်တွေရှိတယ်ဆိုပြီးတော့လေသတင်းတွေတော်တော်များများမှာရေးတာတွေရှိပါလေခင်ဗျာ။အဲ့တော့ဒေါအောင်ဆန်းစုကြည် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့သမထဖြစ်သူဝင်ရောက်ရှင်းပြမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကရောခွင့်ပြုနိုင်တဲ့ပြင်နိုင်တဲ့အလားအလာမျိုးရှိပါမလားခင်ဗျာ
။ဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုနိုင်ခြင်းရှိမရှိကတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာရဲအထင်ရှားတွေ့နိုင်မှာဖြစ်ပါလေ။တို့ရတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာကဖွဲ့စည်းပုံအခြေခံဥပဒေပြင်နိုင်ဖို့အခွင့်အလမ်းတွေပေးထားပါတယ်ဥပဒေလက်ပြတ်ထားထားပါတယ်ဒါမှမဟုတ်ဖွဲ့စည်းပုံအခြေခံဥပဒေကိုလိလာသုံးသပ်ပြီးပြင်ဆင်ရန်လိုအပ်တယ်လို့သက်ဆိုင်ရာပါမတ်သက်သူများစဉ်းစားဆောင်တယ်ဆိုလို့ရှိရင်လည်းအဲ့ဒီကိစ္စအပါအဝင်အခြားကိစ္စများတွေလည်းစဉ်းစားနိုင်တာဖြစ်ပါတယ်
တကယ်လို့ပြင်ဆင်ဆောင်ရွက်တဲ့လူတွေကသဘောတူတယ်ဆိုလို့ရှိရင်လွတ်တော်ဥက္ကဋ္ဌကြီးအနေနဲ့ကန့်ကွက်စရာမရှိဘူးဆိုတဲ့သဘောမျိုးလားခင်ဗျာ
မှန်ပါတယ်ခင်ဗျာမှန်ပါတယ
်ဟုတ်ကဲ့တခုကတော့2015ရွေးကောက်ပွဲတင်ပတ်သက်လို့မျှော်မှန်းချက်တွေစဉ်းစားတဲ့အခါအဲ့ဒီအချိန်ကျရင်လွတ်တော်ဥက္ကဋ္ဌကြီးအနေနဲ့ရောဘယ်လိုအခန့်ကဏ္ဍမျိုးမှာပါဝင်မှုညီမှန်းချက်တွေရှိပါသလဲခင်ဗျာ
ကျွန်တော်လည်းလွတ်တော်ရွေးကောက်ပွဲမှာပါဝင်ရှင်တိုင်းပါမယ်သူနည်းလူစွာပဲကျွန်တော်ကိုသက်ဆိုင်ရာပါတီနဲ့သက်ဆိုင်ရာလွှတ်တော်ကလည်းများကခொနကပြောတဲ့သမဏတောင်ယူဖို့ပြင်ပြလာလို့ရှိရင်သုံးဖို့ညှိနှိုင်းလာတယ်ဆိုတော့ကျွန်တော်လည်းလက်ခံဖို့အရင်ရှိပါတယ
်သမဏအဖြစ်ရွေးချယ်ကမှုရောစံတာရှိပါသလားခင်ဗ
ျရှိပါလေခொနကျွန်တော်ပြောပြပါလိမ့်ပထမဆုံးသမဏအဖြစ်ရွေးချယ်ကမှုဆိုရင်သက်ဆိုင်လွှတ်တော်ကူလည်းများရဲ့သဘောဆန္ဒအရေးကြီးပါလေဒီပေါ်မူတည်ပြီးတော့မိမိကိုလာရောက်ကမ်းလှမ်းမယ်ဆိုလို့ရှင်လည်းမိမိအနေနဲ့ညံ့ပယ်ဖို့မရှိပါဘူးလက်ခံဖို့အသင့်ရှိပါတယ
်ဟုတ်ကဲ့အခုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲနေတဲ့ပတ်သက်ပြီးတော့နိုင်ငံတကာကအမေရိကန်ပြည်ထောင်စုအပါအဝင်အားလုံးကကြိုဆိုပြီးတော့ဒီပြောင်းလဲတွေဆက်ပြီးတော့ဖြစ်ပေါ်ရေးကိုသူတို့ကတွန်းအားပေးပြီးပြောဆိုနေပါတယ်ခင်ဗျာတစ်ချိန်တည်းမှာဒီအပြောင်းလဲတွေနောက်ကျောင်းပြန်လှည့်နိုင်လှည့်သွားမှာကိုဆိုရင်လည်းအကြောင်းမျိုးလဲပြောဆိုတာမျိုးတွေရှိတော့အထူးသဖြင့်တော့ဒီတက်မတော်အတွင်းကနေပြီးတော့ဒီအပြောင်းလဲတွေနောက်ကျောင်းပြန်လှည့်စေခြင်းတဲ့လူမျိုးတွေရှိတယ်ဆိုတော့သုံးသက်ချက်မျိုးလွှတ်တော်ဥက္ကဋ္ဌကြီးတင်းနဲ့မြင်မိပါသလားအခြေအနေအားရှေ့ဆက်သွားတယ်လို့မြင်ပါသလားခင်ဗျာ
ဟိုကျွန်တော်တို့အနေနဲ့တော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုနောက်ကျောင်းပြန်လှည့်ဖို့မဆုံးမြတ်ထားပါဘူးကျွန်တော်တို့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအောင်မြင်ဆိုင်မယ်လို့ဆုံးမြတ်ထားကြပါတယ်ဒီနေရာမှာတပ်မတော်သားအပိုင်းနေနေလဲကျွန်တော်တို့လိုပဲဆုံးမြတ်ထားတယ်လို့ပဲကျွန်တော်ယူဆပါတယ်
ဝါရှင်တန်ဒီစီကိုရောက်နေတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းနဲ့တည်တံတွေ့ဆုံမိမြန်ကန်ဒစိတပိုင်းကိုထုတ်လွှင့်ခဲ့တာပါရှင်